သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီလရဲမှာထိုင်းရောက်မြန်မာတွေနဲ့ထိုင်းလူမျိုးတွေကြားပြိပခတွေခက်ဆိတ်ဆိတ်ဖြစ်လာပြီးရဲ့နောက်ထိုင်းရောက်မြန်မာတွေတတိထားနေထိုင်ကြဖို့ထိုင်းရောက်ရွှေ့ပြောင်းလှုပ်တာအရေးကူညီပေးနေသူတွေကအသိပေးနေကြပါတယ်မြန်မာနိုင်ငံရဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အင်းကြီးချင်းထိုင်းနိုင်ငံကိုခိုလုံဝင်ရောက်လာကြတဲ့မြန်မာနိုင်ငံသားအရေးအတွက်ဟာစစ်မှုထမ်းဥပဒေထွက်လာတဲ့2024ခုနှစ်ကနေစပြီးတော့တိတိတတ်တာမြင့်တက်လာခဲ့တာလည်းဖြစ်ပါတယ်ဒါပေမဲ့အခုလအစောပိုင်းမှာဖြစ်ပွားခဲ့တဲ့ထိုင်းနဲ့မြန်မာတွေအကြားဖြစ်စဉ်တွေမှာတော့ထိုင်းရောက်မြန်မာတွေအတွက်နေစရာအရက်ထက်စိုးရိမ်စရာအရက်ဖြစ်လာစေခဲ့ပါတယ်။ဇန်နဝါရီ17ရက်နေ့ကထိုင်းနိုင်ငံစမုပရာဂန်မြို့မှာထိုင်းနိုင်ငံသားတွေနဲ့မြန်မာရွှေ့ပြောင်းလုပ်သားတွေအကြားပြိပခတွေဖြစ်ပွားခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံသားတချို့တရားရခဲ့ပါတယ်။ဖြစ်စဉ်မှာဇန်နဝါရီလ17ရက်နေ့နေ့လယ်ပိုင်းမှာထိုင်းနိုင်ငံစမုပရာဂန်ခရိုင်ဘန်ဘိုနယ်မြေမှာထိုင်းနိုင်ငံသားပစ္စည်းပို့လုပ်ငန်း delivery လုပ်ကင်သူတဦးမောင်းနေလာတဲ့ site နဲ့တဝမ်းစားတောက်ဆိုင်ပိုင်ရှင်လို့ယူဆရတဲ့မြန်မာနိုင်ငံသားမောင်းနေလာတဲ့ဖြစ်ကတ်ကားတို့တိုက်မိမလို့ဖြစ်ခဲ့ရာကနေစကားများပြီးရိုက်နှက်မှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီလိုစကားများခဲ့ပြီးရဲ့နောက်အဲ့ဒီနေ့ညနေပိုင်းမှာထိုင်း delivery သမားဟာပြည်တနာဖြည့်ရှင်းမှုအတွက်ဆိုပြီးသူရဲ့တငယ်ချင်းနှစ်ဦးကိုခေါ်ဆောင်ကမြမအလုတမအလုလုကံရစားတောက်ဆန်ကိုတွားရောက်ခဲ့တယ်လို့သိရပါတယ်။ရုပ်သံမှတ်တမ်းအရစားတောက်ဆန်ရှိမှာအင်းကြီးအဖြူဝတ်ထားတဲ့မြမလုတ်သားတဦးဟာစိုက်တဲကနေဒုတ်တချောင်းကင်ဆောင်ထွက်လာပြီးစိုက်ကဲတမားကိုအော်ဟစ်ကစတင်ရိုက်နှက်ခဲ့တာကိုတွေ့ရပြီးအဲ့ဒီနောက်အနီးမှာရှိတဲ့မြမအလုတမတွေလည်းပါဝင်ခဲ့ကြပြီးတော့နှစ်ဖက်အပြန်အလှန်ထိုးကျိတ်ခဲ့ကြပါတယ်။လက်ရှိမှာတော့ကျူးလွန်ခဲ့တဲ့မြန်မာလူသားတွေကရဲစခန်းမှာအဖမ်းခံရပြီးတဲ့နောက်တောင်းပန်ခဲ့တယ်လို့ထိုင်းနိုင်ငံသားဘက်ကလည်းအမှုကိုကြေအေးပေးခဲ့ပါတယ်။ဒါအပြင်ဇန်နဝါရီလ23ရက်မနက်3နာရီကျော်မှာထိုင်းနိုင်ငံလောက်ဝူမြို့ရက်ွက်6ကလက်မှတ်ပုံမှာရှိတဲ့ကားနဲ့ဆိုင်ကယ်တွေကိုစီးကြောင်နေတဲ့မြန်မာလူသားတအုပ်ကလိုက်လံရိုက်နှက်ဖျက်ဆီးခဲ့တဲ့ဖြစ်စဉ်ပေါ်ပေါက်လာပြန်ပါတယ်။လူတွေအိမ်မောကြနေတဲ့အချိန်ကလမဘေးမှာရပ်ထားတဲ့ကားရီနဲ့စိုက်ကဲအစီး20နီးပါးကိုဖျက်ဆီးခဲ့တာပါ။ဒါအပြင်ဇန်နဝါရီ23ရက်ညဘက်မှာပဲချွန်ပူရီမှာမြန်မာလူသား100ကျော်အုပ်စုဖွဲ့ရန်ဖြစ်ပြီးဒါနဲ့ခုတ်ခံခဲ့ရတာကြောင့်မြန်မာလူသား200ထိခိုက်ဒဏ်ရာရပြီးစေယုံတင်ခဲ့ရပါတယ်။ပြီးခဲ့တဲ့ဇန်နဝါရီ5ရက်နေ့ကလည်းထိုင်းနိုင်ငံနွန်ထပူရီမှာထိုင်းအမျိုးသမီးရဲ့စိုက်ကဲကိုဝင်တိုက်မိတဲ့မြန်မာလူငယ်ကိုထိုင်းပါဆယ်ပို့သမားတွေကဝိုင်းရိုက်ခဲ့တဲ့အတွက်တိကျိုက်ချင်ရည်တွေရရှိခဲ့တဲ့ဖြစ်စဉ်လည်းဖြစ်ပွားခဲ့တယ်လို့သိရပါတယ်။ထိုင်းနဲ့မြန်မာတွေအကြားပြိပခရီဇက်တိုက်ဖြစ်လာပြီးတဲ့နောက်နေထိုင်ခွင့်လက်မှတ်ပင့်ကတ်နဲ့အလုပ်လုပ်ကန်ခွင့်အထောက်အထားတွေကိုလက်မှတ်ပေါ်ရင်းမှာစစ်ဆေးမှုတွေပြုလုပ်တာတွေကြောင့်အထောက်ထားမဲ့သူတွေသာမကဘဲအထောက်အထားရှိသူတွေပါထိုင်းလက်နေကြရတယ်လို့ထိုင်းရောက်မြန်မာတွေကဆိုပါတယ်
။ဟုတ်ကဲ့ဒီအပိုင်းမှာအပြင်သွားလာတဲ့အခါမှာတော့ပို့ပြီးတော့လူကြီးခံရတဲ့အခြေအနေပို့ကြုံရရပေါ့နော်။တော့ဖမဆိုတဲ့အကြည့်လို့တဲ့ပို့ပြီးတော့တတိထားပို့ပြီးတော့ကြည့်ခံရတဲ့အခြေအနေမျိုးရှိပါတယ်။တော့ဥပမာညနေလမ်းရှောင်တဲ့အခါမျိုးပါပဲဖြစ်ဖြစ်ပေါ့နော်။ဆိုတော့ထိုင်းလူမျိုးကြီးအများစုရှိတဲ့နေရာတွေမှာကိုကလမ်းလျှောက်လမ်းသွားလျှောက်တယ်အားကစားလုပ်တယ်ဆိုရင်တော့မှသူတို့တွေကပြောနေတဲ့စကားတွေကိုအကုန်လုံးလုံးပြီးပတ်စီနားမလဲဘူးဆိုတော့မှသိကြတာကတော့သူတို့ဟာအဲ့ဒီအကြောင်းအရာကိုပြောနေတယ်ဆိုတာကိုကျွန်တော်တို့ဟိုအနေကြီးနားလဲတယ်ပေါ့နော်အော်ဒီအပိုင်းမှာမြန်မာတွေနဲ့ထိုင်းနေကြကရံပွဲဆောင်နောက်ဆက်တွဲပြဿနာတွေဖြစ်လာမယ်ဆိုတာကိုတော့စိုးရိမ်မှုရှိပါတယ်အဲ့ဒီတဲ့နဲ့အတူဒီတင်းတင်းကြပ်ကြပ်စစ်စင်းနေဆိုရဲတရင်တွေကလည်းနောက်ဖက်တော့ထပ်ပြီးတော့ကြားရတဲ့အခါမှာပို့ပြီးတော့ကျွန်တော်တို့ဟိုစိုးရိမ်ကြရေပို့ရှိလာတယ်ပို့ပြီးတော့အချင်းချင်းကြားမှာပို့သတိပေးလာကြရပါတော့ဆိုတော့ဟိုဘယ်နေရာတွေမှာတော့တနင်္ဂနွေတိုင်းတန်းနဲ့စစ်စင်းမယ်သတိဝိရိယနဲ့နေဖို့ဆိုရဲချင်းချင်းကြားမှာပို့ပြီးတော့သတိပေးမှုတွေရှိလာရပါတော့
ဒီလိုပြိပခတွေကြောင့်ထိုင်းရောက်မြန်မာတွေအနေနဲ့စောင့်နေရေးပါအမှုခက်ခဲလာတယ်လို့သူကဆက်ပြောပါတယ်။ဒ ဒီရဲ့ပိုင်းအတွင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေထိုင်းတွေကိုရန်စမှုပုံမှန်များပြလာတာတွေဟာထိုင်းရောက်မြန်မာတွေအနေခတ်အောင်နဲ့ထိုင်းကနေမောင်းထုတ်ခံရအောင်စစ်တပ်ဘက်ကနေရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေတာဖြစ်နိုင်တယ်လို့ထိုင်းရောက်ရွှေ့ပြောင်းတွင်နဲ့အလုတ္တမရေကုညီဆောင်ရွက်ပေးနေသူတွေကသုံးသပ်နေကြပါတယ်ဒီသဘောထားထင်မြင်ချက်တွင်နဲ့ပတ်သက်ပြီး ထိုင်းအမျိုးသားရေလှုပ်ရှားသူတွေဟာထိုင်းနဲ့မြန်မာတွေအကြားပြိပခါတွေဖြစ်ပေါ်အောင်ဆန်းဆန်းတမန်လှုပ်ဆောင်နေတယ်လို့ဦးအောင်ကျော်ကဆက်ပြောပါတယ်။အခုဖြစ်စဉ်တွေနဲ့ပတ်သက်ပြီး online ပလက်ဖောင်းတွေဖြစ်တဲ့ TikTok, Facebook တွေဟာပြိပခါတွေကိုမီးလောင်ရာလေးပင့်ဖြစ်စေတဲ့အဓိကလက်နက်တစ်ဖွဲ့ဖြစ်နေပါတယ်။မြန်မာအလို့သမားအချို့ရဲ့မစင်မကျင်တင်လိုက်တဲ့ TikTok ဗီဒီယိုတွေဥပမာထိုင်းလူမျိုးတွေကိုစိန်ခေါ်တာလက်နက်ပြသည်ဒါမှမဟုတ်ထိုင်းဥပဒေကိုလှောင်ပြောင်းတာ ဒါရီဟာထိုင်းလူ့အဖွဲ့အစည်းတွင်ကြီးမားတဲ့ပောက်ကွဲမှုကိုဖြစ်စေပါတယ်။ထိုင်းပန်တာနဲ့ရေးသားထားတဲ့မုန်တီမှုစကလုံးတွေကိုမြန်မာတွေကမသိရှိနိုင်ပေမဲ့လည်းထိုင်းလူမျိုးတွေအကြမ်းမှာတော့အဆိုပါဗီဒီယိုတွေဟာအချိန်အဟုန်နဲ့ပြန့်နှံ့နေပြီးမြန်မာတွေကထိုင်းနိုင်ငံကိုကျူးကျော်နေပြီဆိုတဲ့ပုံသဏ္ဍာန်အမြင်ကိုဖန်တီးပေးနေပါတယ်။ထိုင်းနဲ့မြန်မာတွေအကြားပြိပခါတွေတစားထက်တစားပု ချနားလည်ဖို့နဲ့လုပ်ငန်းစဉ်တွေကိုတည်ချဆောင်ရွက်ဖို့လိုတယ်လို့ WAG အဖွဲ့ဝင်ကိုမုံတိုင်းကပြောပါတယ်။
ကျွန်တော်တို့ဒီနေ့လုပ်ဆောင်နေတယ်ပေါ့နော်။ဒီနေ့ကန်ဆောင်လာတဲ့စာရင်းစာတမ်းကတော့စာရင်းစာတမ်းပဲ။ဒီနေ့လုပ်ဆောင်နေတဲ့စာရင်းစာတမ်းက CI လာ၊နော် MOU လာ၊နောက်ပြီး Collection ပတ်စ်လာပေါ့။အဲစာရင်းစာတမ်းက MOU ဆိုရင်လည်းကျွန်တော်ကတတိယကိုယ်ထိုင်ကြီးရဲ့ညနေတီးပေါ့။အတတိနဲ့တူရမယ်ပေါ့နော်။အဲကိုကပါလို့လေဟောဒီဒီကတော့ဆက်ဆက်တူနေဖို့လိုရတယ်။နောက်ဒီဘက်ဖြစ်နေဆိုရင်လည်းကိုကလည်းနေချိုးလို့မရဘူး။နောက်ဒီနေချိုးလို့မရတဲ့အတွက်ကြတော့ကျွန်တော်နေချိုးမယ်ဆိုရင်အစည်းအဝေးတိုင်ထားစီချင်တာပေါ့နော်။မိမိဒီထိုင်မဲ့မျိုးနဲ့မှအစည်းအဝေးတိုင်စီချင်တယ်။နောက်ပြီးရင်လည်းအဲကျွန်တော်တို့ဒီတတိယပေါ့နော်။အရင်အားချင်းတတိယခောက်စီချင်တယ်ပေါ့။ Twitter ရာလောကထပ်ပါလေ။ကြောက်ရီတော့ပါသွားတယ်။အလုံးရရင်ပြီးတော့ဆိုပြီးတော့လေဝင်တော့ကဒီကနေ့ကြက်ခောက်ပြီးမှလာဟိုပကန်ဆောင်ပြန်ပြီးမှလာဒါရီဒီချာချာလေးမီးစီခြင်းနဲ့ဒါရီမှမမေးဘူးလောက်ရိုင်းပြီးတော့အလိုလောက်ရိုင်းပြီးတော့ဆိုတော့အနေထားနဲ့နေမယ်ဆိုရင်ခုလိုမျိုးကြီးအနာပိုင်းခွင့်စီရဝင်ဆက်လာပြီးဆိုရင်ကိုတော့မှတတိမတူရင်ကိုတော့ဝင်ရချင်တယ်ဆန်စီချာမယ်နောက်ပြီးရင်ဆက်ဆက်တဲ့နေအကြောင်းကိုနေပြီးဆိုရင်ကျွန်တော်ကဘာမှလုပ်လို့မရဖိုင်နယ်မှာကတတိပြောင်းလာရင်အကြောင်းကိုပါလာပြီးတော့တပေါင်းချုပ်နေပြီးမှပေါ့နော်ကြက်ခောက်စီခြင်းနဲ့
ပြည်တွင်းမှာစစ်မှုထမ်းအင်အားလူလိုနေတဲ့စစ်ကောင်စီတပ်ဟာထိုင်းရောက်မြန်မာပြည်နေထိုင်ရခက်ခဲစေဖို့နဲ့နေရပြန်ဖို့ခံရစေဖို့ရည်ရွယ်ချက်ရှိရှိတွေးထိုးလှုပ်ဆော်မှုတွေပြုလုပ်နေကြောင်းထိုင်းအလို့သမားအရေးဆောင်ရွက်သူတွေကဆိုပါတယ်။ တစ်ဖက်မှာလည်းထိုင်းနိုင်ငံတွင်းမှာရှိတဲ့လွန်ကဲတဲ့မျိုးချစ်ဝါဒီတွေကမြန်မာတွေအပေါ်မုန်းတီးမှုကိုဆိုရှယ်မီဒီယာမှာပြန့်နှံ့စေကအသေးအဖွဲကိစ္စတွေကိုကြီးထွားအောင်ပြုလုပ်နေကြပါတယ်ဒီလိုအဖြစ်အပျက်တွေဖြစ်ပြီးတဲ့နောက်ရွှေပြောင်းအလုပ်သမားတွေဟာထိုင်းနိုင်ငံသားတွေအတွက်တီးတန့်ထားရှိတဲ့အလုပ်တွေကိုဝင်ရောက်လုပ်ကိုင်နေကြတာကြောင့်နိုင်ငံခြားသားအလုပ်သမားတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စုံစမ်းစစ်ဆေးသွားမယ်လို့သိရပါတယ်ထိုင်းနိုင်ငံသားတွေရဲ့အလုပ်တွေလူယူခံခြင်းကနေကာကွယ်နိုင်ဖို့အတွက်နိုင်ငံတဝန်းမှာရှိတဲ့ရွှေပြောင်းအလုပ်သမားတွေကိုနှိမ်နင်းသွားမယ်လို့လည်းအလုပ်သမားခန့်ထားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်မစ္စတာဆွန်ချိုင်မိုယာကိုစရီဝမ်ကပြောဆိုထားပါတယ်။ဒါဟာဘန်ကောက်မြို့အနီးစမုပရာဂန်ခရိုင်ဘန်ပေါ်မြို့နယ်တွင်မှအင်းကြီးချင်းနိုင်ငံကရွှေ့ပြောင်းအလုပ်သမားတွေကပို့ဆောင်ရေးရင်မောင်းတအုပ်ကိုကိုတိလက်ရောက်ကျူးလွန်မှုတည်င်းထွက်ပေါ်ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးဖို့ဆုံးဖြတ်ချက်ချခဲ့တာဖြစ်တယ်လို့မစ္စတာဆွန်ချိုင်မိုယာကိုစရီဝမ်ကဆိုပါတယ်။ဒီလိုပြပခရီထဲမပါဝင်အောင်ရှောင်ရှားနိုင်ဖို့အတွက်မြန်မာပြည်အနေနဲ့ဘလို့နေထိုင်တဲ့လဲဆိုတာနဲ့ပတ်သက်ပြီးကိုအောင်ကျော်ကအခုလိုအကြံပြုထားပါတယ်
။မြန်မာနိုင်ငံဝန်ကြီးများကလည်းအလို့ကောင်ခမန်းနေပါလို့နောက်ပြီးတော့ဒီကိုယ်ကတည်းကမင်းမရှိလို့ဒီမှာလည်းလို့မြန်မာဝန်ကြီးချက်ကမှာဘယ်လိုလဲနည်းနည်းဒီပုံစံကိုပန်းတယ်။နောက်ပြီးခမန်းနေတဲ့သမ္မတတွေဘယ်လိုမျိုးချင်းစီတောင်းတာဆက်လာနောက်ခမန်းနေတဲ့သမ္မတတွေဒီလိုအုပ်စုတွေဒီကောင်လုံးတာအဲ့ဒီကတော့ဘုံဘုံကမှဆိုချင်တယ်ကျွန်တော်ကတော့မရှိဘူး။ထိုင်းနိုင်ငံမှာရှိတဲ့ဇမန်နိုင်ငံသားအလုံးပါ။ရရှိရှိပါ။ဥတိုင်းကုတီမှာအင်းကန်တရားကြတဲ့ပုံနဲ့လုံးလုံးပတ်ပြီးမှာပေါ်အောင်ခုန်ပြီးကြောင်းလုံးနဲ့ဆောင်းလို့မရှိတဲ့ကြောင်း။ဒီလိုဒီအဲ့ဒီနိုင်ငံသားများဖြစ်ပြ။အဲ့တော့အင်းရှင်နိုင်ငံသားများဟိုဟိုကဒီမှာဒီကောင်မဆက်လာတဲ့ဒီလိုဒီစကားတိုင်းမှာဖြစ်။ဟို။ကျွန်တော်ကတော့လက်ကမ်းကြည့်အားဖြင့်ဒီကောင်ကလည်းဒီကောင်ကလည်းဖြစ်တယ်ကွာဒီတော့အခါဒီအရင်ကအင်းကောင်ကလည်းအရင်ဖြစ်တဲ့ကြောင်းစမလို့ရတယ်လေဆန်ကားကိုကျွန်တော်အထက်တက်တော့လို့ပါခင်ဗျာဒါကျွန်တော်လည်းအားအလုံးကိုကျွန်တော်တက်တယ်လာပါလေ
ပြပခရေကြောင့်ထိုင်းအလုံရှင်တွေအနေနဲ့မြန်မာလုပ်သားတွေကိုခန့်ထားဖို့ဝင်လေးလာတာဒါမှမဟုတ်အနာပိုင်တွေရဲ့စစ်ဆေးမှုကိုကြောက်ရွံ့ပြီးတော့အလုံကနေထုတ်ပယ်ခြင်းတွေရှိလာနိုင်တယ်လို့အလုသမားအရေးဆောင်ရွက်နေသူတွေကသတိပေးနေကြပါတယ်ပြပခဖြစ်ပေါ်တဲ့ဒေသတွေမှာနေထိုင်တဲ့မြန်မာအလို့သမားတွေဟာလက်ရှိပြပခတွေကြောင့်အနိုင်ကျင့်ခံရရင်တော့ရဲစခန်းကိုတွားရောက်တိုင်ကြဖို့ကြောက်ရွံ့လာကြတာတွေကြောင့်လူအခွင့်အရေးချိုးဖောက်မှုတွေလည်းပုံမများပြားလာနိုင်ခြင်းရှိတယ်လို့ဆိုကြပါတယ်မြန်မာနိုင်ငံရဲ့လက်ရှိပြပခတွေကြောင့်ထိုင်းနိုင်ငံမှာမြန်မာခွနှစ်တန်းကျော်လာရောက်နေထိုင်နေတယ်လို့သိရပါတယ်ဒီသတင်းဆောင်ပါကိုကျမစိန်ကတင်ဆက်ပေးထားပါရဲ့ရှင
် sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်နောက်ဆုံးရသတင်းတွေစောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါရဲ့ရှင်
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ